အမေရိကန်ပြည်ထောင်စုကထိတ်တန့်စီးပွားရေးလုပ်ငန်းရှင်တွေမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။နိုင်ငံရေးနဲ့လူခွင့်ရေးချင်းတွေတိုးတက်မှုမရှိဘူးဆိုပြီးမြန်မာဆွေရပေါ်ပိတ်ဆို့တံခတ်မှုတွေချမှတ်ထားတဲ့အမေရိကန်ကဆက်ဆံရေးတွေတိုးမြင့်လာနေချိန်မှာထိတ်တန့်စီးပွားရေးလုပ်ငန်းရှင်တွေရှေ့လာတဲ့လောက်တွားရောက်ဖို့ရှိနေတဲ့အကြောင်းမြန်မာနိုင်ငံကုန်သင်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းတာဝန်ရှိသူတူကိုကူကပ်ပြီး Reuters သတင်းကဖော်ပြလိုက်တာပါ။နှစ်ပေါင်း90အတွင်းပထမဆုံးအကြိမ်ဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီး Hillary Clinton မြန်မာနိုင်ငံကိုနိုဝင်ဘာလတည်းတွားရောက်ခဲ့တဲ့အထိနိုင်ငံခြားဆက်ဆံရေးတွေတိုးတက်လာတာမို့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုခွင်လန်းတွေပေါ်ပေါက်လာလိမ့်မယ်လို့လည်းအများကမျှော်လင့်နေကြတာဖြစ်ပါတယ်။ဝန်ကြီး Clinton ရဲ့ခီးစဉ်နောက်ပိုင်းမှာလည်းစီးပွားရေးကိစ္စရပ်တွေအတွက်နိုင်ငံတကာနဲ့ဒေသရင်းနိုင်ငံတွေကတန်တမာတွေနဲ့ကိုယ်စားလှယ်တွေမြန်မာနိုင်ငံကိုတွားရောက်ခဲ့ကြတာပါ။အမေရိကန်ကလေးကျွယ်တထေးတူလည်းဖြစ်လူမှုရေးလုပ်ငန်းတွေလည်းလှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းရှင် George Soros ဆိုရင်လည်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစလို့သတင်းတစ်ပတ်ကျော်ကြာမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။အမေရိကန်ဆိုရတာဝန်ရှိသူတွေကတော့မြန်မာနိုင်ငံမှာနိုင်ငံရေးအရာတိုးတက်မှုတွေရှိလာတာနဲ့အမျှတုံ့ပြန်သွားမှာဖြစ်တယ်လို့ပြောဆိုထားတာဖြစ်ပေမဲ့လက်တလုံးမှာတော့ပြည်ထောင်ခန့်ရေးယူထားတာတွေပြန်လည်ရုပ်သွင်းရလောက်တဲ့အထိတိုးတက်မှုတွေရှိတယ်လို့မယူဆသေးတဲ့အကြောင်းပြောဆိုထားကြတာပါလက်ရှိချမှတ်ထားတဲ့တန်ခတ်မှုဥပဒေကတော့အမေရိကန်ခြေစိုက်စီးပွားရေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံမှာလုပ်ငန်းတွေလုပ်ကိုင်မှုတွေကိုတားမြစ်ထားပါတယ်